စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့အက်ဒလစ်မြို့အနီးကတန်လွင်စီထွက်လုတဲ့စစ်ရုံတစ်ခုအနီးအစိုးရကလေကြောင်းကထုစစ်ဆင်တက်ခတ်ရာကလူ20ထက်မနည်းသေဆုံးခဲ့တဲ့အကြောင်းတကြွလှရှားသူတွေကပြောပါတယ်နောက်ထပ်လူပေါင်းဒဇင်နဲ့ချီထိခိုက်ဒဏ်ရာတွေရခဲ့ကြောင်းလည်းပြောခဲ့ကြတာပါငင်္ဂါနေ့ကထွက်ပေါ်လာတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာလည်းတူရကီနဲ့နယ်စပ်နီးဘပ်အယ်ဟာဝါမြို့ကအပြင်းမတက်သေးတဲ့ဒုက္ခသည်စခန်းတစ်ခုကိုအစိုးရကလေကြောင်းကတက်ခတ်ခဲ့တာတွေကိုလည်းတွေ့မြင်ခဲ့ကြရပါတယ်အတိကိသေးပြောက်ရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဘွဲကတော့ပြည်ရဲ့နေမလာကလေးကဖြစ်ပွားနေတဲ့သမ္မတဘရှာအစတ်ကိုစန့်ကျင်အုံကြွားမှုတွေအတွင်းတိုက်ဆုံသူပေါင်းက4000ကျော်သွားပြီလို့ကြေညာခဲ့တာပါကုလသမဂ္ဂရဲ့လူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရေးညှိနှိုင်းဆောင်ရွက်မှုဆိုင်ရာလက်ထောက်တွင်းရင်းမှုလာရီအေမော့စ်ကတော့စီးရီးယားပြည်ကရှစ်ဆက်ကြီးထွားလာမယ့်အလားအလာတွေရှိနေပြီးစစ်တမ်းကထွက်ပြေးတင်းရှောင်သူဒုက္ခသည်အရေးအတွက်တိုးလာလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောပါတယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံ UNHCR ကတော့စက်တင်ဘာလကစလို့ဒုက္ခသည်အရေးအတွက်နှစ်ဆတိုးလာနေပြီးခုခါမှာမှတ်ပုံတင်စီရင်သွင်းထားတဲ့ဒုက္ခသည်အရေးအတွက်က၄သိန်း၄၂၀၀တိရှိနေပြီလို့လည်းပြောပါတယ်